မေဂန်ပြည်တော်စုမှာသမ္မတဒေါ်နယ်ထရမ့်အစိုးရတည်တက်လာပြီးတဲ့နောက်တင်မီကြခင်မှာပဲထုတ်ပြန်ခဲ့တဲ့သမ္မတရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်မှုကြောင့်အမေရိကန်ပြည်တော်စုကိုလည်းရောက်ဖို့အခက်ကြုံနေကြရတဲ့ကမ္ဘာတစ်ဝန်းဒုက္ခတတိကြမှာမြန်မာနိုင်ငံသားတွေလည်းပါဝင်ပါတယ်အဲဒီထဲမှာအမေရိကန်သမ္မတရဲ့အမိန့်ကိုအယူခံတရားရုံးတော်ကပယ်ချလိုက်ပြီးတဲ့နောက်ဖေဖော်ဝါရီလ14ရက်နေ့အင်္ဂါနေ့ကအိုကလာဟိုမားပြည်နယ်တူဆာမြို့ကိုမြန်မာနိုင်ငံသားဇူမီဒုက္ခသည်၅ဦးရောက်ရှိလာခဲ့ပါတယ်။အိန္ဒိယနိုင်ငံနယူးဒေလီမြို့ကနေပထမဆုံးရောက်လာတဲ့ဇူမီဒုက္ခသည်မိသားစုရဲ့အတွေ့အကြုံနဲ့ပတ်သက်ပြီးတော့မန္တနာချမ်းကဆက်သွယ်မေးမြန်းထားတာကိုနားဆင်ပါခင်ဗ
ျ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ဆိုရတက်လာတော့ဒီပြည်ဝင်ခွင့်ယာယီပိတ်ပင်မှုအမိန့်ကိုထုတ်ပြန်လိုက်တယ်ပေါ့နော်။အဲ့ဒီအမိန့်ကြောင့်မလို့ဒီအမားတို့လာရောက်ရမယ်ခရီးစဉ်မှာပေါ့လေဘလို့အခက်အခဲတွေကြုံတွေ့ရတာရှိလဲ။ဥပမာဟိုတချို့ဆိုရင်ပေါ့နော်ခရီးစဉ်နောက်နေသွားတယ်ပြီးတော့သွားမယ်ရက်ဟိုရထားပြီးတော့မှမသွားရတာမျိုးပေါ့အဲ့လိုမျိုးတွေကိုကြုံခဲ့ရတာမျိုးရှိပါလားရှင
် I am then going to you know you nothing like that
now
I am
then the from the main jam လို့ပေါ့နော်အမှန်တကယ်ဆိုရင်တို့က February လ10ရက်နေ့မှာရောက်လာမှာဒါပေမဲ့အဲ့အမှန်ကြမ်းလို့တို့ကဟိုကဲဆယ်ဖြစ်သွားပါပေါ့နော်တို့ရဲ့လာမယ့်အစီအစဉ်ကအခုဒီဆိုင်းလိုက်သားလာမှာသူတို့ပြန်ပြီးလာဖြစ်တာပေါ့ပထမဆုံးတော့သူတို့ IOM မှာနေပြီးအကြောင်းကြားရပေါ့နော်ကင်ဆယ်တဲ့အကြောင်းကိုပြီးရခါကျတော့သူတို့လည်းအရန်ကိုဆက်ကြည့်ပြီးတော့မှ UN ကိုတွားပြီးတော့သူတို့မေးကြည့်တာပေါ့နော်မေးကြည့်ရခါကျတော့ဒီလိုအဲသမားအနေစိတ်ပြေနေကြကြပြန်လာလို့မရဘူးဆိုတော့သူတို့ပြီးရခါကျတော့လေးလားလောက်ကြာမယ်ဆိုတော့သူတို့လည်းတကယ်လို့စောက်ကြည့်ရမရဖြစ်သွားပေါ့ယူငိုကြရဲမိသားစုတွေပါဆိုတော့သူကမိန်းကလေးတွေရဲ့ဆိုတော့လေအာပြည့်ခါကျတော့အဲ့လေးလားကြာပြီးတော့မှတကယ်လို့မလာဘူးဆိုရင်လည်းသူကဆေးရပြက်ဆေးရအောင်မဟုတ်ဆေးရ6လဆိုရင်တပန်းကုန်သွားရဆိုတော့လေပြီးတော့သူကဒီဘက်ကိုလာတော့မယ်ဆိုတော့အလုပ်ကလည်းသူတို့အကုန်လုံးထွက်ပြီးသားဖြစ်သွားပြီဆိုတော့ရှေ့ဆက်ပါလို့လို့ပါဆိုင်ရမှာမသိတယ်နဲ့တအားကိုသူတို့ဘွားကိုတအားဆူနေတဲ့
ဟုတ်ကဲ့ဆိုတော့သူတို့အခုဒီလိုလာတဲ့အချိန်မှာရောဒီဘက်အဝင်ပေါ့ immigration မှာရှော့ရှော့ရှူရှူပဲလာတခြားဟိုစစ်တာဆေးတာဘလိုမျိုးတွေဘလိုကြုံရလဲဟုတ်ကဲ့
ဟုတ်ကဲ့ okay ပါဆောင်းပါ okay ဘာမှတော့ပြဿနာမရှိပါဘူးရတူဒီလိုဝင်လာတဲ့ခါကျတော့လीနောက်ကနေပတ်သက်ပြီးတော့
ဆိုတော့သူတို့လိုမျိုးပဲနောက်ထပ်လာမဲ့လူတွေရောဟိုရှိလာ
ဘန်ကာမရဲ့ခွန်ဟဲ့သူတို့ဒီတလောက်ကတော့တဲ့3-4မီတာစုလောက်ပဲရှိရဲဒါပေမဲ့ရက်တော့မသိရဘူးရဲ့
အခုသူတို့လာခဲ့တာကြတော့ဘလို့ status မျိုးနဲ့လာခဲ့တာလဲဥမာရိုးရိုးဒုက္ခတဲ့အနေနဲ့ပဲလာတာလားဒါမှမဟုတ်မိသားစုပြန်လဲပေါင်းစည်းရေးဆိုတဲ့အစီအစဉ်မျိုးနဲ့လားဘလို့အစီအစဉ်မျိုးနဲ့သူတို့လာခဲ့တာလဲရှင
်ဟုတ်ကဲ့အမောင်လုံးပိုင်းနာပဲတော့လုံးလည်းလုံးရှိတယ်အဘန်ပါနာငါတော့တိုင်းမတဲ့လနာပေါင်းဆက်ရတယ်တင်းတဲ့အဲသူကမိသားစုပြန်လဲပေါင်းစည်းမဟုတ်ဘူး refugee အစ်စ်နဲ့ပဲပေါ့နော်အစ်စ်စင်းနဲ့သူတို့လာတာ
ဒါကတော့သမ္မတဒေါ်နယ်ထရန့်ရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့အမိန့်အယူခံလွှာကိုပြည်ထောင်စုတရားရုံးကပယ်ချလိုက်ပြီးတဲ့နောက်အင်္ဂါနေ့ကအိုကလာဟိုမားပြည်နယ်တူဆာမြို့ကိုပထမဆုံးရောက်လာတဲ့မြန်မာနိုင်ငံသားဇူမီဒုက္ခသည်မိသားစုဖြစ်ပါတယ်အလားတူမလေးရှားနိုင်ငံကနေလည်းချင်းတိုင်းရင်းသားဒုက္ခသည်မိသားစုတစုမနေ့ဗုဒ္ဓဟူးနေ့မှာအမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလစ်မြို့ကိုရောက်ရှိလာဖို့ရှိတယ်လို့နိုင်ငံတကာရွှေ့ပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့ IOM က VOE ကိုပြောပါတယ် IOM ရဲ့အကူအညီနဲ့လော့စ်အိန်ဂျလစ်နိုင်ငံတကာလေးစိတ်မှာလူဝင်မှုကြီးကြပ်ရေးစီစစ်မှုတွေပြီးသွားရင်တော့ဆွေမျိုးသားချင်းတွေရှိရာအင်ဒီယားနာပြည်နယ်မှာတွားရောက်အခြေချမှာဖြစ်တယ်လို့သိရပါတယ်ရှင်